ဓမ္မမိတ်ဆွေတို့ရဲ့မှတ်စုစာအုပ်ကလေးတစ်ချက်လောက်ဖွင့်ကြပါမှတ်စုစာအုပ်ထဲမှာဒီကဏ္ဍလေးတွေအသေးစိတ်ပါထားပြီးဖြစ်ပါတယ်စာမျက်နှာ16တစ်ချက်ကစကြည့်ပေးပါစာမျက်နှာ16မှာဇာတိဇရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနတဥပယတဆိုပြီးအဓိပ္ပာယ်တွေရေးထားတယ်ဟုတ်ပြီနော်အောက်မှာကြည့်ရင်ဤတွင်ဆိုတာလေးကနေဖတ်ကြည့်ရအောင်ပါဤတွင်ဇရာမရဏ
ဒုက္ခပရိဒေဝဒုက္ခဒေါမနတဥပယတဆိုပြီးဇာတိဒီဝေါကြောင့်ယောဒါတို့ဒုရယာမြတ်တာဖြစ်သည်သေကောင်းစုသောဘုရားဘုရား၌သေနာသုံးသာတိဟုသောပရိဒေဝေဒီဟုယောဒါဇရာမရဏသံတိတို့ပြရာယာတိဇာတိ
ဆက်ပြီးတော့အောက်ဘက်မှာမိကုံးလေးတစ်ပုတ်ရှိသေးတယ်။ဒါကဇာတိကနေပြီးတော့အကျိုးရင်းနဲ့အကျိုးဆက်ပုံစံလေးယူသွားပြီးနားလည်ပြီနော်။နောက်တစ်ချက်အနေနဲ့စာမျက်နှာ25မှာနော်စာမျက်နှာ25အဝိဇ္ဇာကြီးအကြောင်းရင်းစွာလေးတွေ့ပါလိမ့်မယ်။အဲ့ဒါလေးကိုစတားလေးလည်းလုပ်ပါတေးချချက်ပါနော်။အဲ့ဒါပဋိစ္စသမုပ္ပါဒ်ဇယားနဲ့ပဋိစ္စသမုပ္ပါဒ်ကန္တနဲ့ဆိုဒါသည်တပုတ်အမြဲလာလေးရှိပါတယ်။ပူဇော်ကြည့်အောင်အဝိဇ္ဇာကြီးအကြောင်းရင်းဆိုပြီးတော့လေမေကွန
်
ကျမတို့ဒီမှာနည်းနည်းလေးပြန်ကြည့်ရအောင်เนาะဒါဒီအဝိဇ္ဇာရဲ့အကြောင်းတရားလို့မေးတဲ့အခါမှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ကြောင့်နာယုဖြစ်တယ်နာယုကြောင့်သလယရဏစသည်ဖြင့်အကြောင်းကျိုးဆက်ဆက်ဖြစ်တဲ့နေရာမှာတဲ့အဝိဇ္ဇာရဲ့အကြောင်းတရားမပါခဲ့ဘူးတဲ့အဝိဇ္ဇာရဲ့အကြောင်းတရားဒီဘာကြောင့်လဲဆိုတာလေးကိုအခုဒါလေးကိုပြခဲ့တာအာသဝတရား၄ပါးအာသဝတရား၄ပါးမှာလည်းဘယ်အာသဝကြောင့်လဲအဓိကပြောရင်ကာမတဝရိဘဝတဝရိဒိဋ္ဌာတဝရိအဝိဇ္ဇာတဝရိမှာအဓိကဘာလဲဆိုရင်အဝိဇ္ဇာတဝရှင်းရှင်းအဝိဇ္ဇာတဝရိကြောင့် ဘာဖြစ်လဲ now awaysa သွားဖြစ်တယ်အဝိဇ္ဇာဖြင့်သင်္ခါရဖြစ်မယ်သင်္ခါရဖြစ်ရင်ဝိညာဉ်ဖြစ်မယ်ဝိညာဉ်ဖြစ်ရင်နာယုတ်ဖြစ်မယ်နာယုတ်ဖြစ်ရင်တလာရဏအဲ့လိုကြောင်းကျဆက်သွားမယ်အဲ့ဒီလိုဆက်တဲ့အခါမှာဝေဒနာကြောင့်တဏှာတဏှာကြောင့်ဥပါဒံဥပါဒံကြောင့်ဘဝဘဝကြောင့်ဇာတိဇာတိကြောင့်ဇရာမရဏဇရာမရဏတွေအပြင်ဘာတွေပါအောင်မလဲတောကပရိဒေဝစသည်ဖြင့်ဒါဥပယာတတွေလည်းပါမယ်ဒါဆိုရင်တောကပရိဒေဝတို့ရဲ့ဤစွာသောအကြောင်းကိုပြောရည်လဲဒီအာသဝတရား၄ပါးပဲဟုတ်ပြီနော်အဝိဇ္ဇာရဲ့ဤစွာသောအကြောင်းပြောရင်လေအာသဝတရား၄ပါးဒါအောင်မြင်နေကြရမယ်ဒီထိလိုက်နိုင်ပြီနော်အဲ့တော့ကျမတို့ပထမဆုံးဒီဇေယျကြီးရဲ့အရေးကြီးဆုံးသောအပိုင်းလေးနေနဲ့ကြည့်သွားမယ်ဆိုရင်ဒီအဝိဇ္ဇာဖုံးကွယ်ရာရှစ်ဌာနသိရမယ်ဒါတစ်ချက်နောက်တစ်ခါအဝိဇ္ဇာရဲ့အကြောင်းတရားဒါသိရမယ်ဒီနေရာနောက်တစ်ချက်ထူးခြားချက်ကကျန်တဲ့နေရာတွေတဲ့ထူးခြားတာကတဏ္ဍာနဲ့ဥပါဒံအထူးနေရာလေးတစ်ချက်သိရမယ်เนาะဒါစာမွေးမေးခွန်းပုံစံပြောသွားပြီเนาะတဏ္ဍာနဲ့ဥပါဒံအထူးမှာတဏ္ဍာနဲ့ဥပါဒံတွေကဘာနဲ့ထူးမှာလဲကာမှုပါဒံလောဘတရားကိုချင်းယူတာချင်းတဏ္ဍာရဲ့တရားကိုကြည့်တော့လဲလောဘဥပါဒံတရား၄ပါးမှာဆိုရင်ကာမှုပါဒံဒိဋ္ဌုပါဒံသီလဝတ္ထုပါဒံအထဝါဒုပါဒံမှာဒိဋ္ဌုပါဒံသီလဝတ္ထုပါဒံအထဝါဒုပါဒံဒိဋ္ဌိကာမှုပါဒံကလောဘဒါကြောင့်လောဘချင်းတူပါရဲ့နဲ့တဏှာမှာတဏှာတဏှာမှာကာမှုပါဒံလို့ဖះပါကြောင့်ဟောတယ်လို့မေးရင်တဏှာနဲ့ကာမှုပါဒံအထူးအာသေးသောလိုချင်မှုအာကြီးသောလိုချင်မှုမရသေးခင်ကလိုချင်တောင်းတတဲ့ရပြီးတော့စိုးရင်ကြောင်းကြမယ်တောင်းတမှုရှာဖွေမှုဟလာဒီနေရာမှာကြတော့ကြောင်းကြရမှုစောင့်ရှောက်ရမှုဒီထူးခြားချက်ကလေးဒါလေးတစ်ချက်ရေးကြည့်လိုက်မယ်ဒီဒီလိုက်နိုင်တယ်ဒီနေရာလေးကိုဓမ္မမိတ်ဆွေများတတိထားပြီးတော့ကြည်ရမယ်နောက်တစ်ချက်ဘယ်နေရာအရေးကြီးမလဲဆိုရင်ကျမတို့ဒီဥပါဒံတရားတွေထဲမှာဥပါဒနာပစ္စယဘဝเนาะဒီနေရာလေးတစ်ချက်ဒါမနေ့တော့သင်သွားပြီဥပါဒနာပစ္စယဘဝနောက်တစ်ခါဘဝပစ္စယဇာတိဒီနေရာလေးတွေပဲဒါမြင်အောင်ပြန်ရေးပြတာဥပါဒနာပစ္စယဘဝအယကောက်ယူရမယ်အချိုးဘဝဆိုရင်ဘာတွေကောက်ရမလဲလို့ပြောရင်ကာမဘဝလည်းကောက်ရမယ်ဥပပတ္တိဘဝလည်းကောက်ရပါမယ်ဆိုတာမနေ့ကသင်ပြီးသွားပြီနောက်တစ်ချက်ဘဝပစ္စယဇာတိလို့ပြောရင်ဘဝအရာဘာကိုယူရမလဲဇာတိဒီပင်လေဥပပတ္တိဘဝဖြစ်တဲ့အတွက်ကြောင့်ဇာတိဒီဟုသောဥပပတ္တိဘဝကိုဖြစ်စေနိုင်သောဘဝသည်ကမ္မဘဝဖြစ်ပါသည်ဒီနေရာလေးတွေအရေးကြီးတယ်နောက်တစ်ချက်ဆက်မေးမှာကဇာတိကြောင့်ဖြစ်လာရမယ်အကျိုးရင်းနဲ့အကျိုးဆက်ဆိုရင်ဒါခုနပြောသွားတာဟုတ်ပြီနော်ဒီထိရောက်လိုက်နိုင်လားအဲ့တော့ပဋိစ္စသမုပ္ပါဒ်အရှိဇယားကြီးမှာမေးသွားမယ့်နေရာလေးတွေသည်အဝိဇ္ဇာဖုံးကွယ်ရာရှစ်ဌာနဒါတစ်ချက်ဒီနေရာလေးမမေးဘူးဟုတ်တယ်နော်ဒါနောက်တစ်ချက်တဏ္ဍာနဥပါဒံအထူးဥပါဒနာပစ္စယဘဝရေဘဝပစ္စယဇာတိနေရာရေဇာတိရဲ့အကျိုးရင်းနဲ့အကျိုးဆက်ရှင်းနိုင်တော့နောက်တစ်ချက်ကတောကပရိဒေဝတို့ရေအကျိုးအကြောင်းဝေးအကြောင်းဆက်ကိုပြောရင်ဇာတိဆိုရင်တောကပရိဒေဝတို့ရေအကြောင်းရင်းအကြောင်းနည်းကိုပြောပြပါလို့မင်းရင်ပါလာမလဲအာသဝတရား၄ပါးဆိုတာပေါ်လာပြန်ပြီဒါလေးတစ်ချက်เนาะဒီနေရာလဲမေးွက်တစ်ခုဒီထိလိုက်နိုင်တယ်เนาะအဲ့ဒီကမှတဆင့်ပရိစ္ဆသမုပ္ပတ်ចောင်းជោဆက်တဲ့အထဲမှာအဝိဇ္ဇာရဲ့အကြောင်းတရားမပါခဲ့ဘူးအဝိဇ္ဇာရဲ့အကြောင်းတရားကိုပြောပြပါဆိုရင်အဝိဇ္ဇာရဲ့အကြောင်းတရားသည်အာသဝတရား၄ပါးတဲ့ကဘာပဲလဲအဝိဇ္ဇာသဝအဓိကအဝိဇ္ဇာသဝကြောင့်နောက်အဝိဇ္ဇာဖြစ်ရတယ်ဒါကြောင့်အဝိဇ္ဇာရဲ့အကြောင်းရင်းသည်အဝိဇ္ဇာတဝအပါအဝင်ဘာပါပါမလဲကာမတဝဘဝတဝအာတဝတရား၄ပါးဒီထိလိုက်နိုင်ပါလားလိုက်နိုင်ပြီနော်ဒီထိအခက်အခဲရှိလားမရှိဘူးနော်အဲ့ဒါလေးဒီမေးခွက်နေရာတွေဖြစ်ပါတယ်